စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ပွားခဲ့တဲ့မင်းတပ်မျိုးနယ်မှာလက်ရှိဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒေသခံတွေတွာလာရေးအဆင်ပြေဖို့စစ်ကောင်စီနဲ့မြို့မိမြို့ဖတွေဆွေးနွေးပြီးတော့သဘောတူညီမှုရခဲ့ကြပါတယ်။အဲ့ဒီအထက်မှာစစ်ဆောင်တွေအတွက်စာနယ်ဇင်းခါတေရေးနဲ့လက်နက်ခရမ်းမပါဘဲလွတ်လပ်စွာတွာလာခွင့်ပြုမဲ့အချက်တွေလည်းပေါ်ဝင်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်။
စစ်ကောင်စီတပ်နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF တို့အကြားတိုက်ပွဲပြင်းထန်ခဲ့တဲ့မင်းတပ်မြို့နယ်အတွင်းမှာဒေသခံတွေလွတ်လပ်စွာသွားလာရေးနဲ့စစ်ပေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာတည်ယူနိုင်ရေးဦးစားပေးပြီးမင်းတပ်မြို့မြို့မိမြို့ဖတွေနဲ့စစ်ကောင်စီအကြားဒီနေ့ဆွေးနွေးခဲ့ကြတယ်လို့မင်းတပ်မြို့မြို့မိမြို့ဖတဦးဖြစ်တဲ့ဦးထန်းနေကပြောပါတယ
်။မြို့နယ်ထဲမှာလွတ်လပ်လပ်ပေါ်တော့လက်နက်ခဲရမပါဘဲနဲ့သွားလာပြီးတော့မှမိမိရဲ့နေအိမ်ကိုပြန်လည်နေထိုင်ခွင့်ရှိတယ်သွားလာခွင့်ရှိတယ်တနင်္လာရီခတ်တဲ့ယူတဲ့အခါမှာလည်းခက်ခဲကြီးလို့ညှို့ဖအနေနဲ့တစ်ဆင့်ပြန်ပြီးတော့မှအကူအညီပေးဖို့ဆိုပြီးတော့မှလက်တော်ပေါ့နော်အဲ့လိုမျိုးညှိနှိုင်းထားတာရှိပါအဲ့အတွက်အခက်ခဲရှိလို့ရှိရင်လူထုအားလုံးကိုမိတုကိုမဆိုကြောင့်ညှို့ဖအနေတစ်ဆင့်ပြန်လည်းအကူအညီဖို့ဆိုပြီးတော့မှအဲ့တာဝန်ပေါ့နော်အဲ့တာဝန်တစ်ခုဖုံးနံပါတ်ပေးထားတာရှိပါတယ
်ဒီကနေ့ဆွေးနွေးကြတဲ့အထက်မှာမင်းတပ်မြို့နယ်အတွင်းလက်နက်ကင်ဆောင်စောင့်ကြည့်တာတွေမလုပ်ဖို့အစိုးရဌာနဆိုင်ရာဝန်ထမ်းတွေကိုမချင်းချောက်ဖို့နဲ့ပြည်သူလူထုတွေကိုချင်းချောက်တာတွေမလုပ်ဖို့ပါရှိတဲ့ထုတ်ပြန်ချက်တောင်ဟာလဲလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ကြီးညာချက်ပါအချက်တွေအတိုင်းစစ်ကောင်စီနဲ့မင်းတပ်မျိုးမျိုးမိမျိုးဖားတွေဆွေးနွေးကြတာမှမိမဲ့အသေးစိတ်မပြောနိုင်ဘူးလို့လဲဦးထန်းနေကပြောပါတယ်။စစ်ကောင်စီတပ်တွေအနေနဲ့မင်းတပ်မျိုးနယ်အတွင်းသွာလာရေးခက်ခဲသူတွေစစ်ဆောင်သူတွေအတွက်ရဲခါတည်ယူရေးတွေနဲ့ပတ်သက်ပြီးမင်းတပ်မျိုးမျိုးမိမျိုးဖားတွေနဲ့ဒီကနေ့ဆွေးနွေးခဲ့ပြီးလိုအပ်တာတွေကူညီပေးမယ်လို့လဲဒီဆွေးနွေးပွဲမှာပါဝင်တဲ့ဗိုလ်မှူးအောင်ကိုကိုကပြောပါတယ်။
တော်ဒီကတော့လာတာနဲ့ခက်ခဲကြီးတာရှိတော့ဖုံးဆက်လို့ရပါခင်ဗျာတခြားတိကျသတင်းနဲ့လို့ဆိုရင်တော့ဟိုကျွန်တော်လည်းကြောပိုင်ခွင့်မရှိတဲ့အနေအထားရှိနေလို့ပါခင်ဗျာအပြင်မှာသွားတာလာတာခက်ခဲဖြစ်တဲ့ချိန်ကရင်ကျွန်တော်တက်နေမိနိုင်တဲ့ကိစ္စလေးရှိတဲ့ချိန်ကကျွန်တော်လည်းအလိုတကူဖုံးဆက်လို့ရအောင်ကျွန်တော်ဖုံးနံပါတ်လေးတင်တော့ပါခင်ဗျာသတင်းအတိအကျတော့အဲ့လိုလေးထုတ်ပြန်ပါလိမ့်မယ်နော်
စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့အကြမ်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မင်းတပ်မျိုးနယ်တစ်ခုလုံးနေပါဘေးလွရာကိုလက်ရှိအချိန်ထိထွက်ပြေးတိမ်းရှောင်နေရတယ်လို့မင်းတပ်ဒေသခံတွေကပြောပါတယ်မင်းတပ်မျိုးနယ်အတွင်းမှာရှိတဲ့စစ်ဆောင်တွေအတွက်အဓိကရိတ်ခါတဲ့တဲ့ချင်းမကွေးနယ်စပ်လမ်းကြောင်းအလုံးကိုစစ်ကောင်စီတပ်တွေကပိတ်ဆို့စစ်ဆေးမှုတွေလုပ်နေတာကြောင့်ရိတ်ခါတဲ့ယူရမှာအခက်အခဲရှိနေတယ်လို့လည်းမင်းတပ်ဒေသခံတွေကပြောပါတယ်မင်းတပ်မျိုးနယ်မှာစစ်ကောင်စီတက်ခိုက်တာတွေရပ်ဆိုင်းနေတယ်ဆိုပေမဲ့တမျိုးလုံးနှိပါစစ်ပေးရှောင်နေရတယ်လို့တွာလာရေးအတွက်အခက်အခဲရှိတာကြောင့်စစ်ပေးဒုက္ခသည်တွေအတွက်စာနာရိတ်ခါဖူလုံရေးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကူအညီပေးစေခြင်းတယ်လို့လည်းစစ်ဆောင်တူဖြစ်တဲ့ကိုဆီလ်ဗာနိုင်ကပြောပါတယ
်နိုင်ငံတကာဖွဲ့စည်းရေးဖြစ်တဲ့ UN လိုဟာမျိုး ICRC လိုဟာမျိုးอ่ะဗောနော်တရားဝင်ဝင်လာပြီးမှလာကူညီပေးမယ်ဆိုတော့ကျွန်တော်တို့အဲ့ဒီဗောနော်ဒီအာမင်တာမျိုးနေမှာရှိတဲ့စစ်ပေးဆောင်တွေအဲ့လိုမျိုးအာတော်တော်လေးဟုတ်ကဲ့ဆောင်းတယ်ဗောနော်တော်တော်ရှင်းပြမယ်လို့ကျွန်တော်ထင်ပါတယ်
ချင်းပြည်နယ်ထဲမှာဖြစ်နေတဲ့စီရေးပိပခတွေကြောင့်ပြည်သူ 9,000 ကျော်နေရစွန့်ခွာတင်းရှောင်နေရတယ်လို့ပြည်တွင်းဒုက္ခသည်အရေးကူညီပေးနေကြသူတွေကခန့်မှန်းထားပါတယ်။သူတို့ယာယီခိုလုံနေကြတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့စုံအဖြစ်သတ်မှတ်ပေးဖို့စစ်ဆောင်ကော်မတီကနှစ်ဖက်စလုံးကိုတောင်းဆိုခဲ့ပေမဲ့စစ်တပ်ဘက်ကလက်ခံခြင်းမရှိတဲ့အတွက်သူတို့တွေရဲ့ဘဝလုံခြုံရေးစိုးရိမ်နေရတယ်လို့ဒုက္ခသည်တွေအရေးကူညီသူတွေကပြောပါတယ်ခင်ဗျာ
။မင်းတပ်မှာနှစ်ဖက်ညှိနှိုင်းပြီးသဘောတူညီချက်တွေရခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကုဇော်ဝင်းလိုင်ပြောပြသွားတာပါ။